ဦးအောင်ကျန်ခင်ဗျာအခုပေါ့လေဦးအောင်ကျန်ဒီချက်နိုင်ငံကိုသွားရောက်တဲ့ကိစ္စမှာပေါ့လေဆိုအဓိကပေါ့လေဘာအစီအစဉ်တွေကြောင့်သွားတာဖြစ်ပါလဲခင်ဗျာ
ကျွန်တော်တို့ဖိတ်ကြားတာကဟိုက People's in Need လို့ခေါ်တဲ့ PIN ပေါ့ဗျာအတူကအဓိကခေါင်းစဉ်ကတော့ချက်နိုင်ငံမှာသမတဟောင်းဘတ်ဂလတ်ဟာဘယ်ပေါ့ဗျာမနိုင်ငံတဘူစီရဲ့တည်းလဲအလွန်ကူညီခဲ့တဲ့လူဆောင်ဆန်းစီရဲ့အလွန်ရင်းနှီးတဲ့ပြည်သူရင်းပြောက်လဲဖြစ်တဲ့အဲဒီပုဂ္ဂိုလ်ကစပြီးတော့ဒီမိုကရေစီတောင်းလဲမှုတွေကိုကူညီနိုင်မှုအတွက်ဆိုပြီးတော့သူအဲဒီ Forum 2000ဆိုတဲ့ Nino Blewell လို့ဟာမျိုးတစ်ခုသူကစပြီးတော့လုပ်ခဲ့တယ်အဲ့ဒါဟာအခုဒီနှစ်က16ချိန်မြောက်အဲဒီလာကံပေါ့ဖိတ်တာကတော့ဒေါန်စန်းစီကိုဖိတ်တာဥက္ကဋ္ဌသွားနိုင်မှုဆိုတော့အဲ့ဒါနဲ့ကျွန်တော်တို့လွတ်တာပါနိုင်ငံတီးတီးကဖိတ်ကြတာလည်းအဲ့ဒီပေါင်း3000လောက်တက်ပါတယ်ဒီနှစ်ခေါင်းစဉ်ကတော့ဒီမိုကရေစီအန်မီဒီယာအဲ့ဒီခေါင်းစဉ်ကိုပေပေါင်းဆောင်ကနေချင်းကဆွေးနွေးကြတာပါကျွန်တော်အပောင်ပြီးဆွေးနွေးရတာကတော့မြန်မာနိုင်ငံမှာဒီမိုကရေစီကောင်းလဲလာဖို့အတွက်မီဒီယာတွေကဘလောက်အကျိုးပြုခဲ့ကြလဲဆိုတော့မီဒီယာတွေကခန့်ကန်တာအဲ့ဒါကိုကျွန်တော်ကပန်နယ်လစ်တယောက်နေတယ်ပေါ့ပန်နယ်လစ်ဆိုတာကျွန်တော်ကရှင်မောကနေပြီးတော့ပထမကျွန်တော်ကအခြေခံချက်လက်ကိုတင်ပြတော့မေးသမျှဖြေပေါ့အဲ့လိုလုပ်ရတာပါ
ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောတဲ့အခါမှာဗမာပြည်ရဲ့အပြောင်းလဲနဲ့ပတ်သက်ပြီးတော့မီဒီယာရဲ့အခန်းကဏ္ဍမှာဘယ်လိုအချက်မျိုးတို့အနေနဲ့စိတ်ဝင်စားကြလဲခင်ဗျာ
တော်တော်စိတ်ဝင်စားကြပါတယ်အဓိကကတော့ကျွန်တော်တို့နိုင်ငံမှာဘယ်လိုလုပ်ပြီးတော့ကျွန်တော်တို့တွေဟာအခုဒီမိုကရေစီရရှိရေးအတွက်ဆောင်ရွက်လာကြလေဆိုတော့အဓိကကတော့ကျွန်တော်တို့ခေါင်းဆောင်ရဲ့အခန်းကဏ္ဍပဲကျွန်တော်တို့ကအလွန်ထူးခြားတဲ့ခေါင်းဆောင်တော်ပြရထားတယ်ကျွန်တော်တို့ခေါင်းဆောင်ရဲ့လမ်းညွှန်ချက်ကလည်းအသိခံကြကြမဖက်နဲ့ဟုတ်ပြီနော်ပြီးတော့ဒါပေမဲ့ညှော်လင့်ချက်လည်းမစွန့်နဲ့ဒူးမထောက်နဲ့ဆိုတော့အဲ့ဒီဟာကပြည်သူတွေရင်ထဲကိုစွဲသွားအောင်လုပ်နိုင်ခဲ့တယ်သူချင်းပြည်ပမီဒီယာလို့ခေါ်မယ် BOA တို့ BBC တို့ RFA တို့ဘာလို့ပေါ့ဗျာအဲ့ဒါကြီးဆိုကျွန်တော်တို့ကူညီခဲ့တယ်အဲ့ဒီမီဒီယာတွေရဲ့ပေါ်တာဟာပြည်သူလူထုပေါ်မှာအတော်တက်ရောက်တယ်ပြည်သူလူထုကလည်းအဲ့ဒီမီဒီယာတွေရဲ့သတင်းကိုနားထောင်ပြီးတော့အချင်းချင်းဖြန့်တယ်ဒါကြောင့်မလို့ဒေါင်ဆန်းစုကြည်ရဲ့ဒူးမထောက်နဲ့နော်ပြည်တော်လေးတို့အချော်မပေးနဲ့ဒီကံကြအခက်ခဲကိုတင်းကြီးကံကြဆိုတယ်အဲ့ဒီဟာကလူ့ရဲ့ရင်ထဲကိုဆွဲသွားအောင်ပြည်သူရလုပ်ပြီးတယ်အဲ့ဒီတော့အစ်စစ်အနာရှင်ဆိုတာက UA BBC RFA လူသားသမားဘာညာဆိုတာဒီတွင်နေလူလူကပြောင်းမြန်ပေါ့ဗျာရှင်ထဲမှာအဲ့လိုနားလေသွားကြတယ်ဒါနဲ့ပဲနောက်ဆုံးကြတဲ့ခါကျတော့တွေ့ဆုံဆွေးနွေးဖို့ကျွန်တော်တို့အတောင်းဆိုချက်ဟာစစ်တပ်ကလိုက်ရောလာရတယ်မဟုတ်သိရင်ကဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးတယ်တွေ့ဆုံဆွေးနွေးပြီးတဲ့နောက်နိုင်ငံရေးပြောင်းလဲတွေလို့ဖြစ်တယ်လို့ကျွန်တော်ကပြောတဲ့ခါသူတို့အရန်တော့ကြားကြပါလေ
ဦးအောင်ကျိုင်နေတဲ့ဒီကိစ္စတင်ပြတယ်လို့ပဲဒီမြန်မာနိုင်ငံရဲ့အခုလက်ရှိပေါ်လေမီဒီယာရဲ့အခြေအနေနဲ့ပတ်သက်လို့ရောသူတို့မေးမြန်းတာရှိသေးလားခင်ဗျာဒါမှမဟုတ်ဦးအောင်ကျိုင်ရဲ့များဒါရင်းနဲ့ပတ်သက်ပြီးပြောခဲ့ပါလားခင်ဗျာ
အမေးတယ်ပြောပါလေခင်ဗျာသူတို့ကဘယ်လိုလဲလောလောဆယ်ဟောတယ်ခင်ဗျာတို့စီမှာအခုတကယ်တော့လောလောဆယ်တော့မီဒီယာလွတ်လပ်ခွင့်ဆိုတာမရှိသေးဘူးဗျာလို့ပြောချိုးပါနေတော့မရှိသေးရဲ့လို့ခုတည်းကကျွန်တော်တို့နိုင်ငံမှာလွတ်လပ်တဲ့သတင်းစာဆိုတာမရှိဘူးဆိုတော့ခါသူတို့သဘောကျကြတယ်။အော်ခင်ဗျားတို့အများကြီးစူးစမ်းကြအောင်ပါပဲတဲ့။ဟုတ်တယ်လို့ဆက်ပြီးစူးစမ်းကြအောင်ပါပါလို့
။အခုတက်ဆက်သေးပေါ့ဗမာပြည်ရဲ့အပြောင်းလဲနဲ့ဒီမီဒီယာလွတ်လပ်ခွင့်အခုလို့ပေါ့ပြည့်ပြည့်ဝဝမညာသေးတဲ့ကိစ္စနဲ့ပတ်သက်လို့ရောဦးအောင်ကျိန်ပါများပြောခဲ့ပါသေးလဲခင်ဗျာ
။ကျွန်တော်ကတော့အဲ့ဒီမှာ check မှာတော့အဲ့ဒီကိစ္စတော့မပြောခဲ့ရဘူးဗျာ။ဒါပေမဲ့ဟိုကျွန်တော်နောက်နေ့မှာပေါ့ဗျာကျွန်တော်အဲ့ဒီအစီအစဉ်ကျွန်တော်ဖိတ်ကြားတဲ့ PN ရဲ့အစီအစဉ်တခုရ EU Brussels ကိုကျွန်တော်ရောက်ပါတယ်။ဥရောပသမဂ္ဂ Commissioner ပေါ့မဟာမင်းကြီးဆီရှင်ရဲ့အဲ့လိုပေါ့သူတို့သူစိတ်ဝင်စားတဲ့ပုဂ္ဂိုလ်ပန်နယ်ရီနဲ့ကျွန်တော်တွေ့ပါတယ်တွေ့တဲ့ခါကျတော့အဲဒီကိစ္စသူတို့ကမေးပါတယ်အနောက်ကျွန်တော်တို့သူတို့ဘက်ကလည်းစီဝါရေးပြည်သူမှုတွေ short pay ကိုစီစဉ်နေတဲ့အကြောင်းပါညာဆိုတော့ကျွန်တော်ပြောတာခုတည်းကကျွန်တော်တို့နိုင်ငံမှာtransparency မရှိသေးဘူးလို့ပြောရမယ်ဟုတ်တယ်ကျွန်တော်တို့တကယ်ရအောင်သူတို့လွတ်တော်တွေရောက်နေတယ်လွတ်တော်တွေမှာလည်းကျွန်တော်တို့ type ပြရလို့ဆိုတော့လွတ်လပ်လာလှုပ်ရှားခွင့်တော့ space တော့တော်တော်လေးရနေတယ်သို့တော်လည်းပဲခုတည်းက media လွတ်လပ်ခွင့်ဆိုတာဟာပြည်ပြောကမရှိသေးဘူးအဲ့တော့ transparency မရှိသေးဘူးလို့ပြောရမယ်အဲ့တော့ခင်ဗျားတို့ဒါခင်ဗျားတို့ကြိုက်တယ်လို့ဆုံးပြနိုင်ပါတယ်လို့ကျွန်တော်အဲ့လိုပြောခဲ့တယ
် media လွတ်လပ်ခွင့်ပေးတယ်ဆိုပြီးနဲ့ပြောင်းသင့်တဲ့ဥပဒေတွေမပြောင်းသေးဘူးဆိုပြီးတော့သူကပြောတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ရောဟိုနိုင်ငံတကာကသိရှိပါသလားမြန်မာနိုင်ငံရဲ့ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့သူတို့ဒီကိစ္စနဲ့နွယ်ပြီးတော့အပြောင်းလဲဆိုတာရောတကယ်အပြောင်းလဲဖြစ်မယ်လို့ရောသူတို့ဒီနေ့ယုံကြည်ပါလားခင်ဗျာ
အဲသူတို့ကတော့ဟိုပြောင်းလဲနေခြင်းနဲ့ဆန္ဒအတော့ရှိနေတယ်တကယ်ကို transparency မရှိသေးဘူးတရားဥပဒေစိုးမိုးရေးဆိုတာကြီးပါနေရုံရှိတယ်ဆိုတော့သူတို့သိတယ်ဒါကြောင့်မလို့သူတို့လည်းအနည်းကလိလာနေတယ်လိလာနေပြီးတော့အဲဒီဘက်ကပြောင်းလဲလာတာနဲ့သူ့ဘက်ကပြန်လဲပြီးတော့ sanction တွေချော့ပေးဖို့ဆိုတဲ့ကိစ္စအကူအညီပေးဖို့ကိစ္စတွေကိုချိတ်ဆက်ထားဖို့သူတို့လည်းစိတ်ကူးရှိပါတယ်တဲ့ဒီဘက်ကပြောင်းလဲတူပြောရမှုတိုးတက်လာရင်သူတို့ကလည်းပူချော့ပြီးပူအကူအညီပေါ့ဗျာအဲ့လိုလုပ်မဲ့သဘောသူတို့ပြောပါတယ်
ဟုတ်ကဲ့ဦးအောင်ကျန်ခင်ဗျာအခုလိုရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ